Adventist World Radio ကဖြစ်ပါတယ်။ပြီးတော့သင်ဟာမျောလင်းချင်းတန်ကိုနားတော်တာဆင်နေတာဖြစ်ပါတယ်။ပိုမိုသိရှိလိုပါကကျွန်ုပ်တို့ဆီကိုစာရေးဆက်သွယ်နိုင်ပါတယ်။ကျွန်ုပ်တို့ရဲ့ email လိပ်စာကတော့ bible@inura.org ဖြစ်ပါတယ်။စလုံးသေးနဲ့ bible@inura.org ဖြစ်ပါတယ်။ဒါပြင်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။ +12242220777 ဖြစ်ပါတယ်။ချိန်မှာခရစ်တော်ဘုံမျောလင့်တော်တတ္တမနှင့်အသင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျောလင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ဒေါက်တာရှင်များခင်ဗျာမျောလင့်ခြင်းအတန်မြန်မာအစီအစဉ်ကိုနာနဲ့6နိုင်မိနစ်30မှ9နိုင်အထိ16မီတာ kHz 1653ညညာပိုင်း9နိုင်မှ9နာရီမိနစ်30အထိ19မီတာ kHz 1953ညမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျန်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားနှင့်အတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာရွှင်လန်းစေဖို့ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျန်းမာရေးလေးကတဲ့အစည်းအဝေးဆင်ပြေလိုက်လျှောက်ကြမယ်တိမ်သိစို့ွယ်တို့ခန္ဓာကိုယ်ကို
မျောလင့်ချင်းတန်တော်တရှင်များကိုမင်္ဂလာပောင်းနဲ့ပြည့်စုံတဲ့နေ့ရက်လေးဖြစ်ပါစေလို့နှုတ်ခွန်းဆက်သလိုက်ပါရစေ။တောတရှင်များရှင်ကျမ်းမာပျော်ရွှင်လူပေါင်းတွေအစီအစဉ်မှာအာလူးရဲ့ကျမ်းမာရေးအကျိုးပြုပုံအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။တောတရှင်များရှင်အာလူးမှာအာဟာရများနဲ့ပြည့်ဝနေပါတယ်။ဒါကြောင့်အာလူးနဲ့တခြားဟင်းရွက်အစိမ့်တွေကိုစားပေးမယ်ဆိုရင်အာဟာရတွေနဲ့ပြည့်စုံနေမှာဖြစ်ပါတယ်။အာလူးမှာဗီတာမင် B2ဗီတာမင် B6 နဲ့ဗီတာမင် C ပါဝင်ပါတယ်။တနည်းတားကျမတို့ခန္ဓာကိုယ်ကနေလိုအပ်တဲ့အာဟာရတွေကိုအာလူးဆက်လေးအောင်စားကနေရရှိနိုင်ပါတယ်။မှတ်သားစရာတွေကတော့အာလူးကိုရိတ်သိမ်းပြီးစချိန်မှာတော့အာဟာရဓာတ်တွေကအမြင့်ဆုံးရှိပါတယ်။ဒါပေမဲ့အာလူးကိုတိုးလောင်တဲ့အချိန်ကကြာလာတာနဲ့အမျှအာဟာရဓာတ်တွေကညွတ်ကျသွားပါတယ်။အာလူးအလုံးကြီးတွေကိုပြုတ်စားတာပဲဖြစ်ဖြစ်ဖုတ်စားတာပဲဖြစ်ဖြစ်အာလူးမှာပါတဲ့ဗီတာမင် C ဓာတ်တွေက20ရာခိုင်နှုန်းကနေ40ရာခိုင်နှုန်းအထိလျှော့ကျသွားပါတယ်။အာလူးကိုကြော်တာပဲဖြစ်ဖြစ်ပေါင်းတာပဲဖြစ်ဖြစ်အာဟာရဓာတ်တွေက30ရာခိုင်နှုန်းကနေ50ရာခိုင်နှုန်းအထိပျောက်ဆုံးသွားပါတယ်။အာလူးအရေအတွက်အများကြီးစားတာထက်အာဟာရနဲ့ပြည့်ဝတဲ့အာလူးကိုစားသုံးဖို့ကပိုပြီးအရေးကြီးပါတယ်။အာလူးမှာပါဝင်တဲ့အသားဓာတ်ကမျှတပြီးမရှိမဖြစ်လိုအပ်တဲ့အမိုင်နိုအက်ဆစ်ပါတဲ့အသားဓာတ်မျိုးဖြစ်ပါတယ်။ခန္ဓာကိုယ်ကတဘာဝဟင်းသီးဟင်းရွက်အသားဓာတ်ကိုမှီခိုပြီးလှုပ်ဆောင်ရတဲ့အတွက်အာလူးဟာတဘာဝကနေရတဲ့အကောင်ဆုံးအစာတစ်ခုဖြစ်ပါတယ်။အာလူးမှာပိုတက်ဆီယမ်ဓာတ်ကျွဲဝပြီးအသားနဲ့နှုတ်ထွက်ပစ္စည်းတွေမှာပါတဲ့ဓာတ်တွေကိုလည်းရရှိပါတယ်။အထူးသဖြင့်အမျိုးသမီးတွေဟာအမျိုးသားတွေထက်အိုင်ရွန်နဲ့မက်ဂနီဆီယမ်ဓာတ်ချွတ်တဲ့ကြပါတယ်။ဒါပေမဲ့အာလူးကိုပုံမှန်မှီဝဲစားသုံးရင်တော့iron နဲ့ magnesium ရဲ့အားဆေးတွေကိုသုံးစွဲဖို့မလိုအပ်ပါဘူး။အာလူးမှာကယ်လိုရီနည်းပါတယ်။အာလူးမှာပါတဲ့အဆီဓာတ်က100ရာခိုင်နှုန်းထက်နည်းပြီးအဲ့ဒီအဆီထဲမှာကောင်းတဲ့အဆီပါဝင်နေပါတယ်။မိษွေအနေနဲ့ကိုယ်လေးချိန်လျှော့ကြပြီးစားလောင်မှုမခံစားချင်ရင်အာလူးစားသုံးဖို့အကြံပေးချင်ပါတယ်။အာလူးကိုအမျိုးမျိုးပြင်ဆင်ပြီးစားသုံးလို့ရနိုင်ပါတယ်။စီးကျုပ်ရောဂါတွေအနေနဲ့ကစီဓာတ်များတဲ့အစာတွေကိုမစားဘဲအာလူးကိုစားသုံးပေးရင်ကိုယ်လေးချိန်ကြော့ကြသွားမှာဖြစ်ပါတယ်။ကြောက်ကဝေဒနာရှင်တွေအနေနဲ့အာလူးကိုစားသုံးပေးရင်စီလန်းချောင်ပိုးတွေအတွက်အလွန်ကောင်းတဲ့အစာဖြစ်ပြီးအချွဲအမေးပါတွေကိုအဲကာလိုင်းဓာတ်ဖြစ်စေပါတယ်။ဒါအပြင်ယောဂပိုးတွေကိုစီနဲ့အတူစွန့်ထုတ်စေပါတယ်။အာလူးနဲ့အစိမ့်မြေကိုက်တဲ့ယောဂတွေကိုပြောက်ကင်းစေရဆိုတဲ့အကြောင်းကိုဆက်လက်ဖော်ပြပေးချင်ပါတယ်။အစိမ့်မြေကိုက်ရတာကအချို့သဖြင့်အသားနဲ့ဒိဋ္ဌိဆန်ထွက် အစာနဲ့အစီတွေကိုစားသုံးတဲ့အတွက်ခံစားရခြင်းပဲဖြစ်ပါတယ်။ Uric acid လိုကဲစွာထုတ်လုပ်တာကြောင့်ဖြစ်ပါတယ်။အာလူထဲမှာ Uric acid အနှဲငယ်သာပါတဲ့အတွက်အစ်စ်မျက်နှာရောဂါသည်တွေအနေနဲ့အာလူကိုအဓိကအစာဖြစ်သုံးဆောင်နိုင်ပါတယ်။တော်တာရှင်တို့ကိုအာလူကနေကုသလူရရှိတဲ့သဘာဝဈေးကူပုံနည်းလေးများကိုဖော်ပြပေးချင်ပါတယ်။ဝမ်းသွားရင်အာလူကိုစားမပါဘဲပြုတ်ပြီးစားသုံးပေးရင်ဝမ်းတိတ်စေပါတယ်။တော်တာရှင်အနေနဲ့အပူလောင်မယ်ဆိုရင်အာလူအေးကိုခြေပြီးအပူလောင်တဲ့နေရာမှာအုံပေးပါ။အာလူမအေးရင်တော့ရေခဲနဲ့ရောပြီးထုကာအုံပေးနိုင်ပါတယ်။အနာစိမ်းပေါက်ရင်တော့အာလူအစိမ်းကိုချစ်ပြီးအုံစေးအဖြစ်အနာပေါ်မှာအုံပေးပါ7နာရီတစ်ခေါက်လဲပေးရမှာဖြစ်ပါတယ်။အေးမီတုပ်ကွေးဖြစ်နေရင်တော့ဘာအစာကမှမစားပဲအာလူးကိုမုံလာဥနီ၊ကြက်သွန်းနီ၊တရုတ်နန်နန်တို့နဲ့ပြုတ်ပြီးစားသုံးနိုင်ပါတယ်။တော်တာရှင်များရှင်။ယနေ့မှာအာလူးရဲ့ဆေးဘက်ဝင်ပုံအကြောင်းများကိုတင်ပြပေးလိုက်ရပါတယ်ရှင်။တော်တာရှင်များအားလုံးကျမ်းမာဒုက္ခဖြာဖြာနဲ့ပြည့်စုံကြပါစေ။
တော်တော်ရှင်များရှင်တရားဒေသနာတော်ကိုတိတ်ခါတော်ရဓမ္မဆရာဦးတိမ်မောင်ဆန်းမှဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာဆင်ရင်ခွန်အာယူကြပါစို့
။ချစ်တော်တာရှင်ဓမ္မမိတ်ဆွေပေါင်းတော်မင်္ဂလာပါလို့ရှိစွာနှုတ်ဆက်တတ်ကြပါတယ်။ဒီနေ့မင်္ဂလာရှိသောနေ့တည်းမှာချစ်တော်မိတ်ဆွေများအားလုံးနဲ့ပြန်လည်တွေ့ဆုံခွင့်ရတဲ့အတွက်ကြောင့်အထူးပဲဝမ်းသာပါတယ်။ဘုရားသခင်ရဲ့ကျေးဇူးတော်အားဖြင့်ချစ်တော်မိတ်ဆွေများအားလုံးကျမ်းမာခြင်းပျော်ရွှင်ခြင်းညီတဲ့ခြင်းအပြည့်ဝခံစားရပါစေလို့လည်းဆုတောင်းဆန္ဒပြုကြပါတယ်။ဒီနေ့ပေးသွားခြင်းတဲ့တဲ့စကားကတော့တစ္ဆာရှိသောငယ်သားနော်တစ္ဆာရှိသောငယ်သားတနေ့တောင်ရင်ဘုရားသခင်ကတစ္ဆာရှိသောငယ်သားဆိုပြီးတော့သင်ကိုလည်းခေါ်มาဖြစ်တယ်ကျွန်တော်ကိုလည်းခေါ်มาဖြစ်တယ်ဒါကျွန်တော်တို့အားလုံးကတစ္ဆာရှိသောငယ်သားကောင်းဖြစ်ဖို့ရန်အတွက်အရန်ကြီးကြည့်တယ်ဘယ်ဘက်မှာတစ္ဆာရှိရမလဲဘုရားဘက်မှာတစ္ဆာရှိဖို့ရည်ကြည့်တယ်ယနေ့ကျွန်တော်တို့ရဲ့အသက်တာမှာဆိုရှင်လောကရေးရဘက်မှာတစ္ဆာရှိတဲ့ငယ်သားမဟုတ်ဘဲနဲ့ဘုရားသခင်ရဲ့ဘက်မှာတစ္ဆာရှိသောငယ်သားကောင်းများဖြစ်ဖို့ရန်အတွက်အရန်ကြီးကြည့်ပါတယ်ဒါကြောင့်စာလံကျမ်းခန်းကြီးတာ39ငယ်14မှာဆိုရှင်ကျွန်တော်တို့ဒီကြောင်းမဖွဲ့သောလက္ခဏာထူဆန်းသောလက္ခဏာတို့နှင့်ပြည့်စုံသည်ဖြစ်၍ကိုတော်ကိုချီးမောင်းပါမည်။ပြုပြင်တော်မူသောအမှုတို့သည်အံ့ဩဖွယ်ဖြစ်ကြောင်းကိုကျွန်ုပ်ဤဝိညာဉ်သည်အမှန်သိပါ၏။ဒါချစ်တော်မိတ်ဆွေတို့။ယ နေ့ကျွန်တော်တို့ရဲ့ဘဝသက်တာမှာကြောက်မဖွယ်တော့ရတဲ့ထူးဆန်းတဲ့လက္ခဏာတွေနဲ့ပြည့်စုံတဲ့ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဖခင်ကိုချီးမွမ်းဖို့ရည်ကြီးတယ်။ဒီကမ္ဘာလောကကြီးကိုမိတ်ဆွေကြည့်လိုက်ပါ။နော်ဖခင်သခင်ရဲ့ထူးဆန်းအံ့ဩဖွယ်ရာတွေလှုပ်ဆောင်ထားတဲ့အရာတွေကိုယနေ့ကမ္ဘာလောကမှာရှိတဲ့သိပ္ပံပညာရှင်တွေလင်းလာလို့မကုန်နိုင်ပါဘူး။နော်လင်းလာရွတ်မကုန်နိုင်ဘူး။ကမ္ဘာကြီးမှာရှိတဲ့သစ်ပင်ပန်းမှန်တွေအကြောင်းလေးလာမလား။ကမ္ဘာပေါ်မှာရှိတဲ့ရေမြေလေအားလုံးကိုလေ့လာမလား။ဒါမှမဟုတ်လည်းစက်တောင်ဝရမှာရှိတဲ့နေလကျင်နတ်ခတ်တာရာတွေကိုလေ့လာမလား။ဖခင်ရဲ့ထူးဆန်းအောပွဲလက်ရာတွေကိုလေးလာရွေးမကုံဆုံးနိုင်ပါဘူးမကုံလုံးနိုင်တဲ့မေတ္တာတွေလည်းကျွန်တော်ဖခင်စီကနေမှခံစားနေရတာဖြစ်တယ်။ဒါကြောင့်ကျွန်တော်တို့အားလုံးရှင်ဖခင်ရဲ့ကုံတော်ကိုချီးမွမ်းဖို့အရေးကြီးတယ်။ဖခင်သခင်ရဲ့အံ့ဩဖွယ်ရာအကြောင်းအရာတွေကယနေ့အတော်မတတ်နိုင်ပါဘူး။နော်ဒီအတွက်ကြောင့်ကျွန်တော်တို့အားလုံးကဖခင်ဒီမှာကျွန်တော်တို့ရဲ့ဝိညာဉ်ပျော်မွေ့ပြီးတော့ဖခင်ဘက်မှာကျွန်တော်အားလုံးကသစ္စာရှိဖို့ရည်ရည်ကြည်ပါတယ်။ဖခင်သခင်ကပေတရုနဲ့ယောဟန်ကိုခေါ်ပါတယ်။ဘာကြောင့်လဲ?လူကိုများတဲ့တငါတဲ့ဖြစ်ပေါ်ရန်အတွက်ဖခင်ဘက်မှာလုပ်ငန်းပါဝင်ဖို့ရန်အတွက်ခေါ်နေတယ်။ယောဟန်နဲ့ပေတရုကတော့ရှင်တကယ်တော့တငါတဲ့ပါပဲ။နော်ဘာမှအရေးချင်းရှိမှာမဟုတ်ဘူး။လူအနေနဲ့သဘောတရားနဲ့ကြည့်လိုက်မယ်ဆိုလို့ရှင်တငါတဲ့ဘဝတော့ရှင်ပညာမရှိတဲ့လူတွေလှုပ်ထားတာဖြစ်တယ်။နော်သူတို့ကတော့ရှင်လေလေးကိုလေလေးနဲ့ငါများတယ်ငါဖမ်းတယ်ဒီလုပ်ငန်းကလွဲလို့သူတို့ချားအရာကိုတော့သူတို့တက်မှာမဟုတ်ဘူး။သို့မဖြစ်လည်းဖခင်သခင်ကအဲ့ဒီလူတွေကိုခေါ်ခဲ့တယ်။ပေတရုနဲ့ယောဟန်ကိုခေါ်ပြီးတော့လူကိုများသောတငါတဲ့ဖြစ်ဖို့ငါအများကြီးရအောင်ပေတရုတို့စွန့်ဆောင်နိုင်တယ်ဒီလိုပဲဖခင်ရဲ့အမှုတော်မှာဖခင်ရဲ့သားသမီးတွေမြောက်များစွာရရှိဖို့ဖခင်ဘက်မှာတစ္ဆာရှိတဲ့သားသမီးတွေဖြစ်လာဖို့ရန်အတွက်ဖခင်သခင်ကအသုံးပြုခြင်းဖြစ်ပါတယ်ဒီနေ့မိတ်ဆွေနဲ့ပေတရုနဲ့ယောဟန်တို့တို့အသုံးတော်ခံနိုင်တဲ့သားသမီးတွေဖြစ်ဖို့ရန်အတွက်အရန်ရေးခြင်းပါတယ်ချစ်တော်မိတ်ဆွေတို့လယ်ပြင်မှာသမားတွေမဲ့နေပါပြီဖခင်သခင်မှာဖခင်သခင်ဘက်မှာတို့ရှိတစ္ဆာရှိစွာဖြင့်ဘယ်သူကပါဝင်ပြီးတော့ရိတ်သိမ်းမလဲဘယ်သူကပါဝင်ရေးသိမ်းမယ်မလဲဒီနေ့ကဘာလဲမြန်မာစပားတွေကမှဲ့ဝင်နေပြီရိတ်သိမ်းဖို့ရန်အတွက်ချိန်တန်နေပြီဒီနေ့မိတ်ဆွေပါဝင်ဖို့ရန်အတွက်ရင်ကြီးတယ်เนาะပါဝင်ပြီးတော့ရိတ်သိမ်းဖို့ရန်အတွက်ဘုရားသခင်ကမိတ်ဆွေကိုအလိုရှိနေပါတယ်ချစ်တော်မိတ်ဆွေတို့သခင်ယေရှုခရစ်တော်ကရေတစ်ခွက်ပေးပါတဲ့ရှမာရိအမျိုးသမီးကိုတောင်းတယ်ရေစာတို့ရေတစ်ခွက်ပေးတိုက်ပေါ်တောင်းတဲ့အခါမှာရှမာရိအမျိုးသမီးကတော့ဒီရေတစ်ခွက်ကိုပေးဖို့ရန်အတွက်ဝင်လေတယ်။ဘာကြောင့်လဲ?ရှင်ကရှမာရိလူမျိုးနဲ့ယူဒလူမျိုးနဲ့ကယံသူပဲ။နော်။ကျမတိုက်တဲ့ရေကိုရှင်တောက်ဖို့မသင့်ပါဘူး။နော်။ဒါပေမဲ့ခရစ်တော်ကတော့ရေတစ်ခွက်တောင်းတောက်နေတယ်။ချစ်တော်မိတ်ဆွေတို့ယနေ့သခင်ယေရှုခရစ်တော်ကမိတ်ဆွေကိုလည်းရေတစ်ခွက်ပေးပါလို့တောင်းတောက်နေပါလေ။ရေငတ်တဲ့သူကိုရေတိုက်ပေးဖို့ဖြစ်ပါတယ်။သခင်ယေရှုကပြောလဲ။ယနေ့လောကမှာရှိတဲ့ရေကတောက်ပြီးတိုင်းတောက်ချင်နေတဲ့ရေတစ်ခွက်တောက်ပြီးတိုင်းနောက်တစ်ခွက်ပြန်တောက်ချင်နေတယ်။ဒါပေမဲ့ခရစ်တော်ပေးတဲ့ရေကိုတောက်သုံးပြည့်တဲ့သူတိုင်းကရေငတ်ချင်းပေးကနေမှกินလို့မယ်။ယနေ့ကျွန်တော်တို့တွေရာဆိုရှင်ဝိညာဉ်ရေးရေပဲမှာဆိုရှင်ရေငတ်ချင်းပေးကနေမှလုတ်ကင်းနေတဲ့သားသမီးတွေဖြစ်ပေါ်ရတဲ့ရရင်ကြီးတယ်။နော်ချစ်တော်မိတ်ဆွေတို့ယနေ့ဝိညာဉ်ရေးအစာဝိညာဉ်ရေးရေငတ်ပြတ်နေတဲ့သူတွေမြောက်များစွာရှိတယ်။ကိုယ်ကံရအားဖြင့်ရေငတ်နေတဲ့သူတွေရှိသလိုဝိညာဉ်ရေးအားဖြင့်လည်းရေငတ်နေတဲ့သူတွေဖြစ်တယ်ရှိတယ်။ဒါကြောင့်ဒီရေငတ်နေတဲ့သူတွေကိုရေတိုက်ဖို့ရန်အတွက်ယနေ့ချစ်တော်မိတ်ဆွေတို့နှောင့်နှေးနေကြသလား။ဘုရားသခင်ကတစ္ဆာရှိတဲ့ငယ်သားကောင်းတွေကိုရှာဖွေနေပါတယ်။ရေငတ်နေတဲ့သူတွေမြောက်များစွာရှိနေတဲ့ဒီကမ္ဘာလောကကြီးမှာရေခတ်ပြီးတော့ရေတိုက်ဖို့ရန်အတွက်ချစ်တော်မိတ်ဆွေတို့သင်ပါဝင်နိုင်ဖို့ရန်အတွက်ရန်ကြီးကြည့်တယ်။မိတ်ဆွေကိုပါဝင်ဖို့ရန်အတွက်ဘုရားသခင်ကလည်းအမြဲတမ်းဖိတ်ခေါ်နေပါတယ်။သခင်ယေရှုတိုက်ခဲ့တဲ့ရေကိုမိတ်ဆွေတောက်သုံးပြီးသွားပြီ။မိတ်ဆွေရဲ့ဘဝတက်တာဘလောက်ပြေဝကုံလုံးစွာခံစားနေရတယ်လေဘလောက်ထိပျော်ရွှင်မှုခံစားရတယ်လေဘလောက်ထိဝါပြောခြင်းခံစားရတယ်လေဘလောက်ထိတာယာခြင်းခံစားရတယ်လေဒီအရာတွေကိုတင့်ရဲ့ဘဝတက်တာမှာလက်ချိုးရတွဲလို့မကုံနိုင်တဲ့အမှုရာတွေကိုချစ်တော်မိတ်ဆွေတို့ပြန်လည်လက်ဆင့်ကမ်းပြီးတော့သူတို့ဘာကိုလည်းရေတစ်ခွက်ပေးတိုက်ဖို့ရတဲ့အရန်ရည်ကြည့်ပါတယ်နော်ဒါချစ်တော်မိတ်ဆွေတို့ဖခင်အတွက်ဘာတွေပေးဆက်ကြမလဲနော်ရှာရမေရှက်ဘေနီကောတို့အဘိဓနီကောတို့ကဖုရားသခင်ဘက်မှာတို့ရှင်အကောင်းဆုံးပေးဆက်ခဲ့တယ်။ဖုရားဘက်မှာမယက်တီခဲ့တယ်။ဖုရားသခင်ရဲ့အလိုကြတိုင်းနေထိုင်ခဲ့တယ်။နောက်ဆုံးမှာတို့ရှင်ဒီလိုမျိုးနေထိုင်ခဲ့တဲ့အတွက်ကြောင့်သူတို့မှာတို့ရှင်ဘလောက်ထိဝမ်းသာစရာရရှိသလဲ။သူတို့ဘာတွေရှိမှဖုရားရဲ့ဂုဏ်သတင်းကိုဘလောက်ထိဝင်ကျွားနိုင်ခဲ့တယ်လဲ။ချစ်တော်မိတ်ဆွေတို့နောက်ဆုံးမီးဖို့တဲ့ချခဲ့တဲ့အခါမှာဒီမီးဖို့တဲ့မှာရှာရက်မေရှက်ဗေဒနီကောတို့ကတို့ရှင်မီးဖို့တဲ့ကနေမှာဖရားရဲ့လင်းကိုသူတို့ဘာတွေကိုပြတ်တက်နိုင်ခဲ့တယ်ရှင်ဘီရင်အံ့ဩခဲ့တယ်မူးမတ်တွေအံ့ဩခဲ့တယ် ရုပ်ထုရှင်မှာဥညွတ်နေတော့ပရိသတ်ကြီးအားလုံးကအံ့ဩမိန်မောတူဝေခဲ့တယ်။မိမလောင်တဲ့ရှာရက်ဘေနီဒီကောရဲ့နာမှာဖျားရှင်မမမမရှိတယ်။အဲ့ဖျားရှင်ကသူတို့နဲ့အတူရှိနေတယ်လို့ယနေ့ချစ်တော်မိတ်ဆွေမိတ်ဆွေနဲ့အတူလည်းရှိနေတယ်။မိတ်ဆွေရဲ့ဘဝတတမှာတောကမီးတွေလောဘမီးတွေမြောင်များစွာလောင်ကျွမ်းနေလိမ့်မယ်။ဒို့ပဲမလဲဒီမီးကိုငိမ့်ပေးနိုင်တယ်ဒီမီးကိုမလောင်ကျွမ်းနိုင်အောင်စွန်းဆောင်ပေးနိုင်တယ်မိတ်ဆွေရဲ့ဘဝတတမှာခြေကနေမှကောင်းအဆုံးထိတိုင်အောင်စွမ်းဆောင်ပေးနိုင်တဲ့သူကဖျားပဲရှိတယ်။ရှာရက်မေရှက်ဘေဒနီကောတို့ကိုမိကြီးတွေကနေမှာကယ်ထုတ်နိုင်တဲ့ဖျားကမိတ်ဆွေကိုရွေးချယ်ခဲ့တဲ့ဖျားမိတ်ဆွေကိုးကွယ်နေတဲ့ဖျားဖြစ်တယ်။ဒါကြောင့်ဟေရှာယနာဂတိကျမ်းခန်း43ငယ်နှစ်မှာသင်သည်ရေကိုလျှောက်သွားသောအခါသင်နှင့်အတူငါရှိ၏။မြစ်တို့ကိုလျှောက်သွားသောအခါမနစ်မွရာမိကိုချေနှင်းသောအခါလည်းမလောင်ရမိလျံလည်းမညစ်ရဘလောက်ဝမ်းမြောက်ဖွယ်ကောင်းတဲ့ကြမ်းချက်လေဒီကြမ်းချက်ကိုမိတ်ဆွေဖတ်ပါမိတ်ဆွေရဲ့အသက်တာမှာလည်းအလို့ရအောင်လေ့ကျက်ပါမိတ်ဆွေဖတ်ရှုပြီးတော့ဒီဂရိတော်ကဖရာရဲ့ဂရိတော်ဖြစ်တဲ့အတွက်ကြောင့်မိတ်ဆွေကိုယ်တိုင်ခံစားရမှာဖြစ်တယ်ဖရာဘာပဲလဲရေကိုလျှောက်သွားတဲ့ခါမှာလည်းတင်းနဲ့တူငါရှိတယ်နော်မြစ်တို့ကိုလျှောက်သွားတဲ့ခါမှာလည်းမနစ်မွန်းရဘူးမင်းကိုခြေနဲ့နင်းတဲ့ခါမှာလည်းမလောင်ရဘူးမင်းလျံလည်းမငြိရဘူးဒီဂရိတော်ဟာတဲ့အပေါ်မှာပေးနေတယ်ဖရာရဲ့ဂရုတော်ဖြစ်တယ်။တင်းရခက်ခဲနေတဲ့မြရာအားလုံးကိုဖရာသခင်ကတင်းနဲ့တူရှိနေတဲ့အတွက်ကြောင့်ဖြည့်ရှင်းပေးတော်မှာဖြစ်တယ်။တင်းရဘဝတက်တော်မှာဆိုရှင်ဒုက္ခပြဒနာတွေမြောင်များစွာရှိနေနေပြီ။သို့ပေမဲ့ဒီဒုက္ခဝေဒနာအနေမှာဒုက္ခမီးတွေကနေမှာဖရာသခင်ကငြိမ်ပေးပြီးတော့တင်းရဘဝတက်တော်မှာတာယာမှုကိုယခုချိန်ထိတောင်ပေးနေတယ်မဟုတ်လား။ဒါကြောင့်ကျွန်တော်တို့အားလုံးဖရာဘက်မှာတစ္ဆာရှိပါ။တစ္ဆာရှိတဲ့ငယ်သားကောင်းတွေဖြစ်ပါဒီနေ့သင်ရရှိတဲ့ကောင်းချီးမင်္ဂလာတွေသင်ရရှိထားတဲ့ဖရာစီကနေမှာရရှိထားတဲ့အလင်းတရားတွေသတင်းစကားတွေအားလုံးကိုဖရာကပဲပဲရေတစ်ခွက်ပေးပါလို့တောင်းနေတဲ့သူတွေကိုသင်ရေတိုက်ဖို့ရန်အတွက်ဝင်မလေးပဲနဲ့သင်ရေတိုက်နိုင်တဲ့သူဖြစ်ပါသေး။နော်။သင်ဖရာရဲ့ဘက်မှာလို့ရှိရင်မမမမရက်တည်ပြီးတော့ဖရာရဲ့အမှုတော်မှာတတောင်းတနည်းအားနေမှာပါဝင်ပြီးတော့ဖရာရဲ့လုပ်ငန်းမှာနောက်နေကြံ့ကြခြင်းမဟုတ်ပဲနဲ့ဖရာရဲ့မှုတော်မှာဆိုရှင်ရှေ့တန်းကနေမှဆွမ်းဆတ်တမန်နဲ့လုံဆောင်နိုင်တဲ့သာသမီတွေဖြစ်ဖို့ရန်အတွက်အရန်ယူကြည့်ပါတယ်။တနေ့ကျရင်ဘုရားသခင်ကတင့်ကိုခေါ်လိုက်မယ်။တစ္ဆာရှိသောငယ်သားတစ္ဆာရှိသောငါသားငါသမီးဆိုပြီးတော့ဘုရားရှင်တင့်ကိုခေါ်มาဖြစ်တယ်။အဲ့ဒီအတွက်ဝမ်းမြောက်ပျော်ရွှင်စွာနဲ့ကျွန်တော်တို့ခံယူနိုင်ဖို့ရန်အတွက်ယနေ့ဘုရားဘက်မှာဆိုရှင်ယခုချိန်ကစပြီးတစ္ဆာရှိရှိနဲ့ဘုရားရဲ့အလိုကြအသက်ရှင်နိုင်တဲ့သာသမီရောက်တိုင်ဖြစ်နိုင်ကြပါစေလို့အားပေးတိုက်တွန်းနဲ့ဒီကုန်းချုပ်ပါတယ်။ကျေတော်မိတ်ဆွေများအားလုံးပေါ်ဘုရားသခင်ကျော်ဝမြတ်ပြစွာကောင်းကြီးမလားတလောင်းချပေးပါစေ
အလုံးတို့ကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါရယ်ကွယ်အခုချိန်မှာတော့ကောက်ချစ်သောအနန်းတစ်ချဲဆိုတဲ့ခေါင်းစဉ်လေးနဲ့ပုံမြင်လေးတစ်ပုဒ်ပြောပြမယ်နော်ကလေးတို့ရေဟိုးရှိရှိတုန်းကယေရှုခရစ်တော်ရဲ့တပည့်တော်တွေထဲမှာယူရာရှကာယုတ်ဆိုသူတယောက်ရှိတဲ့ကွယ်ယူရာရှကာယုတ်ဟာယေရှုခရစ်တော်ကိုငွေ30နဲ့ယေဘရဟိတွေစီရောင်းစားထားတဲ့ယေရှုခရစ်တော်ကိုဖန်ဆီးဖို့လမ်းပြတဲ့သူလေးဖြစ်တယ်။ဒါကြောင့်ယူရာရှကာယုတ်ဟာဒုဒါကင်ဆောင်လာတဲ့လူအမြောက်အများနဲ့အတူရောက်ရှိလိုလာပါတယ်။အဲ့ဒီလူတွေဟာယေဘရဟိတ်ကြီးတွေနဲ့ဘာသာရေးခေါင်းဆောင်တွေကဆေးလွတ်လိုက်တဲ့သူတွေဖြစ်တယ်ကွယ်။ကလေးတို့ရေယေရှုခရစ်တော်ကိုယန္တူတွေလက်ကိုအံ့နံမဲ့သူယူရာရှကာယုတ်ဟာမိမိနဲ့လိုက်ပါလာတဲ့လူတွေကိုငာနမ်းပြီးနှုတ်ဆက်တဲ့သူဟာယေရှုဖြစ်တယ်။သူကိုဖန်ဆီးကြပါလို့အချက်ပေးထားလိုက်တယ်။ကလေးတို့ရေပြီးတော့ယူရာရှကာယုတ်ဟာချက်ချင်းပဲယေရှုစီကိုချဉ်ကပ်ပြီးအရှင်ဖျားမင်္ဂလာရှိပါစေတော့လို့ပြောပြီးယေရှုခရစ်တော်ကိုနမ်းတော်တာပေါ့ကွယ်။ဒီခါသခင်ယေရှုကအဆွေတင်ဆောင်ရွက်ဖို့လာတဲ့ကိစ္စကိုအမြန်ဆောင်ရွက်ပါလို့မိန့်တော်မူလိုက်တဲ့ကွယ်။သခင်ယေရှုခရစ်ကကြိုတင်သိထားတဲ့ပုံပဲပေါ့ကွယ်။ဒီအချိန်မှာလူတွေဟာယေရှုခရစ်တော်စီလာပြီးဖန်စီချုပ်ကင်ထားကြတယ်။ဒီအချိန်မှာပဲယေရှုခရစ်တော်နဲ့အတူဓာတ်တလက်ပါလာတဲ့လူတယောက်ဟာဓာတ်ကိုဆွဲထုတ်ပြီးယေဘရဟိမင်းရဲ့ကျွန်တယောက်ကိုခုတ်လိုက်တဲ့အခါမှာအဲ့ဒီလူဟာနရွက်ပြတ်သွားတဲ့ကွယ်။သခင်ယေရှုကမြင်တော့ချက်ချင်းပဲခုတ်တဲ့လူကိုသိရဓာတ်ကိုဒိန်နဲ့ပြန်သွင်းမှာဓာတ်ကိုကင်ဆယ်တဲ့လူဟာဓာတ်အဖြစ်တည်ကြည်ပြည့်စည်ရလိမ့်မယ်။ငါဟာခမဲတော်စီကနေအကူအညီတောင်းခံရင်ခမဲတော်ဟာတက်ကြီး12တက်ထဲမှာကများပြားလာတဲ့ကောင်းငင်တမန်တို့ကိုငါစီကိုဆင်လွတ်တော်မူမယ်ဆိုတာကိုသင်တို့မသိကြဘူးလားဒါပေမဲ့ငါဒီလိုလုပ်ရင်စံစာလာတဲ့အတိုင်းဘလို့ဖြစ်တော့မှလဲဆိုပြီးလူတွေကိုမိန်တော်မူလိုက်တဲ့ကွယ်ယေရှုခရစ်တော်ကဆက်ပြီးလူတို့ပြိသက်ကိုသင်တို့ဟာဓမြဖမ်းသလိုငါကိုဖမ်းချဖို့ဒုတ်တွေဓာတွေနဲ့လာကြသလားငါဟာနေ့စဉ်နေ့တိုင်းဗိမာန်တော်မှာထိုင်ပြီးဟောပြောတုံတင်နေတဲ့အခါတင်းတို့ဟာငါကိုမဖမ်းဆီးကြဘူးဒါပေမဲ့ဒီအမှုအရာတွေဖြစ်ပြရခြင်းမှာစန်းစာတော်အတိုင်းအကောင့်ထဲပေါ်လာစေဖို့ဖြစ်တယ်လို့မိန်တော်မူတယ်ကလေးတို့ရေယူရာရှကာယုတ်ဟာသူ့ရဲ့သခင်ယေရှုခရစ်တော်ကိုငွေ30နဲ့ရောင်းစားတာငွေလိုချင်လို့မဟုတ်ဘူးကွယ်ယေရှုခရစ်တော်ကတကိုးပြတာကိုတွေ့မြင်လို့တဲ့အတွက်ဖြစ်တယ်ဒါပေမဲ့ယေရှုခရစ်တော်ကနှုတ်ကပတ်တော်ပြည့်စုံဖို့ဘာမှတံပြန်မလုပ်ခဲ့ဘူး။ယန္တူတွေလာဖမ်းလို့တပည့်တော်တယောက်ကရှစ်ပရောဟိတ်ရဲ့လူတဦးရဲ့နရွက်ကိုဓားနဲ့ခုတ်လိုက်တာကိုတောင်ဓားကိုပြန်သိမ်းခိုင်းပြီးဓားကိုဆွဲကင်တဲ့သူဟာဓားအဖြစ်တည်ကြည်ပြည့်စည်ရလိမ့်မယ်လို့ပြောပြီးဒီလိုသူ့ကိုဖမ်းဆီးတဲ့အခါဘာမှပြန်ခုခံခြင်းမပြုလုပ်ရခြင်းဟာစံစာတော်မှာပရောဖက်တွေဟောထားတဲ့အတိုင်းအကောင့်ထဲပေါ်ဖို့ဆိုတာဖြစ်တယ်။ စံစာဖော်ပြတဲ့အတိုင်းပြည့်စုံစေတာဖြစ်တဲ့ကလေးတို့ရေ။ယူရာရှကာယုတ်ဟာသူ့ထင်တာတမျိုးဖြစ်လာတာတမျိုးတွေ့တော့သူ့သခင်ယေရှုအတွက်စိတ်ထိခိုက်ခဲ့တယ်။သူဟာနောင်တရလို့စိတ်ထိခိုက်တာမဟုတ်ဘဲသူ့လောက်ရကြောင်ကြောက်ရွံ့တုန်လှုပ်သွားခဲ့တဲ့။ဒါကြောင့်သူကိုယ်သူကြိုးဆွဲချပြီးတေပွဲဝင်သွားခဲ့တယ်ကွယ်။သူရဲ့လောက်ရဟာမှားယွင်းတဲ့လောက်ရတစ်ခုဖြစ်တာပေါ့ကွယ်။ကလေးတို့လည်းမှားယွင်းတဲ့လောက်ရတွေကိုမလုံမိအောင်တတိရှိကြပါစေကွယ်။ကလေးတို့ကိုဖျားသခင်ကောင်းချီးပေးပါစေ
။မေလိုင်းလံကသမျှလွင့်ပေးနေတယ်။ဝိညာဉ်တိုင်းကိုဖျားရှင်ချစ်ပါတယ်။ချစ်ခြင်းမေတ္တာကြောင့်လေဟောကြားတယ်။မိတ်ဆွေယခုဝိနာ
ဗုဒ္ဓရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကွန်ပျူတာချင်းမြင့်ပေးမှာဖြစ်ပါလေရှင်။
တော်တာရှင်များခင်ဗျာ။ဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ချင်တယ်ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ချင်တယ်ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်ဒေါက်တာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 459နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင်
။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာတော့ကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြကျမ်းမာရွှင်လန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။
စီစဉ်များကိုနာတော်တာဆင်ရင်နှစ်သက်မယ်လို့မျှော်လင့်ပါတယ်။မိတ်ဆွေနေနဲ့လက်ဆောင်လေးတစ်ခုကိုရချင်တဲ့ဆိုရင်တော့ Jesus ပြု၍ bible@awr.org တို့စာရေးပေးပါ။ဒါမှမဟုတ်ကျွန်ုပ်တို့ကို WhatsApp နံပါတ် +12242220777 တို့ဖုန်းခေါ်ဆိုနိုင်ပါတယ်။